မြမပြည်သူရေးကြားအခွန်ထမ်းတဲ့ယဉ်ကျေးမှုထွန်းကားလာအောင်စီးပွားရေးလုပ်ငန်းရှင်ကြီးတွေဥဆောင်ဥရွက်လှုပ်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့အစိုးရတိကအားထက်ဆောင်ရွက်မဲ့စီးပွားရေးဆိုင်ရာလုပ်ငန်းရှင်တွေကိုတိတိကျကျသိရဖို့မျှော်လင့်နေတာဖြစ်ပါတယ်အစိုးရတိလက်ထက်မှာအဂရိလိုက်စားမှုတိတိသာသာကြာဆင်းလာတဲ့ဆိုပေမဲ့စီးပွားရေးဖြစ်ထွန်းမှုအားနည်းလာတဲ့အပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်တွေဘက်ကအားမလို့အားမရဖြစ်နေကြပါတယ်မတင်ကြီးထက်ကစူးစီးတင်ပြထားပါတယ
်ဝင်ငွေကွန်ဆောင်တဲ့အလေးထားနည်းလာတဲ့မြန်မာနိုင်ငံမှာပြည်သူလူထုတရက်လုံးတာဝန်သိသည့်အခွန်ပေးဆောင်လာစေဖို့အတွက်လုပ်ငန်းရှင်ကြီးတွေကဥဆောင်ကြပါလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းပါတယ
်အခွန်အောက်ပေးခြင်းဆိုတာယဉ်ကျေးမှုတစ်ခုပါဒီဟာဟာဥပဒေနဲ့လုံယုံနဲ့မပြီးပါဘူးဥပဒေကလိုတယ်အခွန်အောက်ဥပဒေတွေရှိတယ်သို့တော်ညာလဲအခွန်အောက်ဘာဖြစ်လို့ပေးဖို့လိုလဲဆိုတာဟာပြည်သူပြည်သားတွေကနားလည်ပြီးတော့ရှော့ရှော့ရှူရှူလိုလိုလားလားနဲ့ဒီအခွန်တွေပေးမှသာဒီကျမတို့နိုင်ငံမှာအခွန်အောက်ယဉ်ကျေးမှုတစ်ခုတည်တံ့ခိုင်နှားသွားပြီလို့ပြောလို့ရမှာပါကြောင့်ကျမတို့အခွန်အောက်ယဉ်ကျေးမှုထူထောင်ဖို့ဆိုတာဟာပထမအဦးဆုံးကျမတို့ရဲ့အခွန်အောက်ဥပဒေများဟာမှန်ကန်ရမယ်ပြည်သူပြည်သားများနားလည်လို့ရမယ်နောက်ပြီးတော့ဘာကြောင့်အခွန်အောက်တွေပေးလဲဆိုတာကိုလည်းသဘောပေါက်အဲ့ဒီဟာမှာကျမတို့ရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကရှေ့တန်းကနေပြီးတော့ဥဆောင်လမ်းပြဖြစ်စေကြပါလေ
။အခွန်စည်းချက်ဖို့အတွက်ဥပဒေတွေနဲ့ပြဋ္ဌာန်းထားရုံနဲ့မလုံလောက်ဘဲပြည်သူတွေဘက်ကတာဝန်သိကြဖို့လိုအပ်တာလို့လဲဒေါက်ဆန်းစုကြည်ကထောက်ပြပြောဆိုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီစီးပွားရေးကော်မတီအတွင်းရမှုဦးမင်းခင်ကတော့အစိုးရတစ်ဖက်ကအခွန်အောက်ဆိုင်ရာစည်းချက်ဖို့လဲလှုံ့ဆော်နေတယ်လို့ပြောပါတယ်။
ကျွန်တော်လည်းရည်ကြမှုခွင့်ဆောင်ရဖို့တပတ်ကလည်းတိုက်တွန်းရမယ်တပတ်ကလည်းကျွန်တော်တို့ဒီစိုးရပေါ်တိုင်းစွာယူပြီးတော့ဒီအခေါ်အတင်းပြင်ပေါ်လာလို့ရရှိပါတယ်အဲ့ဒီမှာတော့ဒီတက်ခါရဥပဒေရှိတယ်ဥပဒေအရဟလာဒီစကြာအခေါ်ကောက်တယ်တော့ဖြစ်ချက်တော့အဲ့ဒီကတော့ဒါရည်ရည်ရလို့ဒီကတော့ဆောင်ရတာလို့ပါလဲပါမော်လေးဒါကတော့ဒီနေရာနဲ့ကျွန်တော်ဒီဥပဒေစိုးတော့ဒီစကြာမှုပေါ်အောင်ကကျွန်တော်ဟလာ
အခွန်အများဆုံးထမ်းဆောင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီး150ကျော်နဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဖွဲ့ကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်အသင်းရဲ့ဒုတိယဥက္ကဋ္ဌမော်တော်ယာဉ်ထုတ်လုပ်ရောင်းဝယ်သူများအသင်းဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဒေါက်တာဆူထွန်းကတော့အခွန်ထမ်းသူနဲ့မထမ်းသူကြားကွာခြားချက်မရှိတဲ့အခြေအနေကိုထောက်ပြပါတယ်
ဒီမှာတော့ကျွန်တော်မြင်လာတာကအခွန်ဆောင်တာနဲ့မဆောင်တာနဲ့ကြားမှာအများကြီးကွာခြားချက်မရှိဘူးနော်။ခွန်ဆောင်တဲ့လူတွေအတွက်ကို incentive ပေးထားတာမရှိဘူးနော်။ဒါကြောင့်လူတွေအနေနဲ့လည်းအခွန်ဆောင်တဲ့အလေးထားမလုပ်ကြတာလို့ကျွန်တော်တို့မြင်ပါတယ်
။ဒါအပြင်အစိုးရတည်ရဲ့တိကျတဲ့စီးပွားရေးဆိုင်ရာလုပ်ငန်းစဉ်တွေချပြဖို့လိုအပ်တယ်လို့ဒေါက်တာဆူထွန်းကထောက်ပြပြီးဒီလိုဆောင်ရွက်ချက်တွေနဲ့သာနိုင်ငံတကာရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။
အဲကောတော့ဒီဝန်ကြီးလည်းပဲဒီအရီကင်းတဲ့ဟာတော့လေကျွန်တော်တို့ဒါတော့သဘောတူပါတယ်။ဒါပေမဲ့ကျန်တဲ့လုပ်ငန်းတွေပေါ့နော်သူပြောရရင်ဥပမာသူပြန်ကောက်ကြည့်မယ်ဆိုရင်စောက်လုပ်ရေးလုပ်ငန်းဆိုတော့လေလောဆယ်ပြတ်ထားတာပေါ့နော်။ဒီခွင့်ပြုထားတဲ့လုပ်ငန်း12ခုပြန်ခွင့်ပြုတယ်ကျန်တဲ့လုပ်ငန်းတွေအားလုံးရပ်ထားတယ်။နောက်လုပ်ငန်းအသစ်ဆက်ရှော့ဖို့လေလောဆယ်ပိတ်ထားတယ်ပေါ့နော်။နောက်မော်တော်ကားနဲ့ပတ်သက်ရင်တော့လေကျွန်တော်တို့ကဒါရန်ကုန်မြို့ဘက်ဝန်တွေဝင်တော့ရပ်ထားတာအခု6လရှိပြီ။နောက်ဘရော့ဖွင့်မှန်းမသိသေးဘူးပေါ့နော်။ကျန်တဲ့လုပ်ငန်းအနေနဲ့ပြောရင်တော့လေလက်ရှိတော့ဒီငွေကြေးနဲ့ပတ်သက်ရင်တော့လေဒီ inflation တော့များလာတာတော့ရှိတယ်နောက်တစ်ခါကျွန်တော်တို့ဒီကုန်သွယ်ရေးနဲ့ပတ်သက်ရင်လည်းမနေ့ကနဲ့စာရင်းနဲ့ရောကြတယ်တင်ဆက်ကုန်သွယ်ရေးပါဆိုတဲ့ဒါဟိုကတိရုပ်ကဖန်စီများတာပေါ့နော်ဒါလေးကတော့ကျွန်တော်တို့ဟောစရာမြင်ရတာပေါ့နော
်အစိုးရတဲ့လက်ထက်ပထမ6လအတွင်းစီးပွားရေးကမျှော်မှန်းထားသလောက်တိုးတက်မှုမရှိခဲ့ဘူးလို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပွဲမှာအတိအမှတ်ပြောပါတယ်မြမစီးပွားရေးရေရှည်တိုးတက်ဖို့အတွက်ပြည်သူပြည်သားတွေရဲ့အီအချင်းမြင့်တင်ဖို့အမျိုးသမီးတွေနဲ့လူငယ်တွေစီးပွားရေးမှာပိုပြီးပါဝင်လာဖို့နောက်ပြည်သူအများစုမြှခုနေတဲ့လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့နဲ့အတံမွေးဝမ်းကြောင်းပညာကိုအထူးအလေးထားပြီးတိုးတက်အောင်လုပ်ဖို့ဆန္ဒရှိတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်